ပိုင်တည်ဆုံးမှုကိုပေါ့နော်မှားယွင်းမှုနဲ့အမှုပိတ်သိမ်းကြောင်းကြံမျိုးမြုံမရဲစခန်းအားပေါ့နော်အမအကြောင်းကြားစာပေးပို့ထားတာတွေ့ရပါတယ်မရဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်အမအနေနဲ့ဘာရီများရှေ့ဆက်ဆောင်ရွက်သွားဖို့များရှိမလဲရှင
်အဲ့ဒါဖတ်တဲ့အရာတော်ရင်မဲရေးထားတဲ့မှားယွင်းမှုနဲ့အမှုပိတ်သိမ်းလိုက်တယ်ဆိုအဲ့ဒီပေါ်မှာတိကျတဲ့စာရေးသားမှုဘာအကြောင်းကြောင့်ဆိုတာမျိုးတော့ရေးထားတာမတွေ့ဘူးပေါ့နော်ကိုပါကြီးစပြောက်ဆုံးစင်းနေရမှာပြောခဲ့တဲ့အတိုင်းပဲလေဥပဒေပေါင်းတွင်းရဲ့တရားမျှတမှုကိုအမလူချင်းတို့စာရေးအားမှာဒီအတွက်ကြိုးစားကြတာပဲအခုလည်းအမဆက်ပြောင်းနိုင်တာဥပဒေပေါင်းတွင်းရဲ့တရားမျှတမှုရဖို့အတွက်အမဆက်ကြိုးစားအောင်ပါပဲဥပဒေပိုင်းရဘယ်လိုလုပ်လို့ရမလဲဆိုတော့အမရှိနေတဲ့ကုလောလောဆယ်တိုင်းနေနေတော့မယ်ရှိနေကလည်းလိုအပ်တဲ့စာရဲစာနဲ့နေစုလုံးမယ်ဆိုတော့ဥပဒေတိုင်းသွားတဲ့ process ကိုအမမပြောတတ်ဘဲအဆင့်ထက်တဲ့နေဥစားဖို့မယ်ဆိုတာမျိုးမပြောတတ်ဘဲအမပြောနိုင်သေးတယ်ကတော့ဥပဒေပေါင်းတွင်းရဲ့တရားမျှတမှုရအောင်တော့မကြိုးစားဘူ
းအမမပိတ်သိမ်းခင်ပေါ့နော်ဒီတနှစ်ကျော်ကာလအတွင်းမှာစစ်ဆေးခဲ့တဲ့အခြေအနေတွေပေါ်မှာရောအမအနေနဲ့ကြိမ်နက်မှုရှိလားဒီအမှုနဲ့ပတ်သက်ပြီးတော့တက်မတော်သားတွေအပါအဝင်ပေါ့နော်ဆက်ဆက်သူတွေကိုစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမဘာများပြောချင်ပါလဲရှင်
နှစ်ပိုင်းရှိတယ်အမှုစဖြစ်တယ်ကဒါဟာဥပဒေပေါင်းတွင်းကလုံဆောင်တယ်မျိုးမဟုတ်ဘူးဘာလို့လဲဆိုတော့အမခင်မွန်းတွေကမြို့လေကောင်မှာဖမ်းမိတယ်အဲ့ဒီစိုက်မျိုးမြို့လေကောင်ဒီစိုက်မျိုးမြို့ဒီအဲ့တုန်းက141ထုတ်ထားတာလည်းမဟုတ်ဘူးမာရှယ်လောထုတ်ထားတာလည်းမဟုတ်ဘူးအဲ့တော့အုတ်ချုပ်ရေးဆိုင်ရာဥပဒေပုံမှန်တွေနဲ့ပဲသူ့အဖြစ်ရှိတယ်ဆိုအရေးယူပါဖမ်းစီးမယ်စစ်ဆေးမယ်အမခင်ရရင်ပြီးမယ်အမခင်မရရင်ထောင်ကြီးချုပ်ပို့မယ်အဲ့ဒီကနေပြီးတော့သူ့လက်နိုင်ငံသားအခွင့်အရေးသူ့ရှေ့နေနဲ့ရှောက်လဲမယ်ပြည့်ရှင်သေးတယ်ထိပေးလို့ရတယ်လူတယောက်ကိုအပြစ်ပေးတဲ့ပြစ်ပို့အဲ့ထဲကစပြီးအမခင်မွန်းဖန်ခင်တာဥပဒေမဲ့ဖြစ်တယ်။အမေတရားရုံးမှာတက်တဲ့အခါကျတော့တရားရုံးမှာအများကြီးအမားတို့ပြောင်းလင်းထားတာလေအများကြီးချိန်ကြီးကောင်းနေခေါ်တယ်။ဒါဖြစ်လို့လေတက်မတော်ဘက်က၁၁ရောက်ပါလေလာရောက်ပြီးထွက်ဆိုတယ်။အမားတို့ခစ်ဒီမှာဒီလိုရက်ဖက်တရားရုံးကိုဒီလိုမျိုးတက်မတော်ဘက်ဆိုင်ရာကလာပြီးထွက်ဆိုတယ်ဆိုတော့အမှုတွေမတို့အမတန်မှရှားတယ်မတွေ့ကြရဘူးဆိုတော့အဲ့အရာပေါ်မှာတော့အမားကြည့်နေတယ်။ချိန်နဲ့တလားမချိန်နဲ့တလားမင်းကြီးအဲ့လိုအမားစပိုင်းခွဲပြောရလေ။အမှုဖြစ်စင်တရားအောင်စဖြစ်တရားမတရားအောင်ဒါပေမဲ့တရားရုံးမှာလာပြီးထွက်ဆိုတဲ့အချက်ကတော့အမားကြည့်နေတယ်။ပြမှုတည်ခြင်းမှာလူတယောက်ရဲ့ဓမ္မတာတိုင်းသိတာမဟုတ်ဘူးတစုံတယောက်ကပယောဂါကြောင့်တနတ်တင်ရနဲ့တည်ဆုံးတယ်ဆိုရင်ပယောဂါပြုလုပ်သူကမှလေပယောဂါပြုလုပ်သူကဘလို့အပြစ်တင်လဲဆိုတာအဲ့ဒါမှတရားဝေဆုံးမှုကြီးပဲအခုအဲ့ဒါပြောက်ဒါဟာလဲတရားမျှတမှုမရှိဘူးလို့ငါပြောရမှာ
ဒီကလအတွင်းမှာလဲအမရဲ့ဒီကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့တဲ့သူတွေလဲပေါ့နော်ထောင်ချခဲ့တာမျိုးတွေရှိရပေါ့ဒီလိုတောင်းဆိုမှုတွေရှိနေတဲ့ကြားထဲကနောက်ဆုံးပေါ့နော်အခုလိုအမှုပိတ်သိမ်းမှုဖြစ်လာတဲ့အခြေအနေပေါ့အမဘာများပြောချင်လဲရှင်
ပါတီကြီးကိုပါကြီးမှုတွေအမအကိုလူအားနဲ့ဖြစ်ဖြစ်စိတ်အားနဲ့ဖြစ်ဖြစ်ဥညာလည်းဒီအားလုံးကိုစဉ်စုတင်ပါတယ်ဒါပေမဲ့အမကဲကျန်ရေးသူမိသားစုအနေနဲ့ကတော့ဒါတရားဥပဒေပေါင်းတွင်းကမင်းတရားရနိုင်တယ်ကိုစူးစမ်းသွားမယ်ဒါပဲပြောချင်ပါတယ
်အခုဆုံးလဲအမအနေနဲ့ပေါ့နော်လွှတ်တော်ထဲမှာလွှတ်တော်အမအနေနဲ့ရောက်ရှိနေပြီမရဲ့ဒီအတွက်ပေါ့နော်တရားစီရင်ပိုင်းတွေပြုပြင်ပြောင်းလဲဖို့အတွက်ကောလွှတ်တော်တွင်ဘယ်လိုဆောင်ရွက်သွားဖို့တွေများရှိမလဲရှင်
သူခံနာလိုက်တော့သူလုံနေကြပါတယ်အမတို့ယူထားတဲ့တောင်းဝန်ပိုင်းအရာအမတို့လုံနေတယ်လို့အိတ်ခံနာလည်းတူအောင်သူအကုန်လုံးလုပ်နေပါတယ်။အကြင်အုတ်ချွေးဘိုင်းဆိုင်ရာအလုံးကြောင်းပြီးသွားရင်ပြည်သူလူထုမြင်ရမှာပါ။အခုကိုပါကြီးကိစ္စကအမ MD နဲ့မဆိုင်။မတင်ရသူဇနီးအနေနဲ့ကြိုးစားခဲ့တာ။ကိုပါကြီးကိစ္စကအမတင်ရသူဇနီးအနေနဲ့ပဲဆက်ကြိုးစားသွားမယ်။
အမကြီးအခုလိုဖြစ်ပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
။ Okay ကျေးဇူးတင်ပါတယ်ရှင်။